မြန်မာနိုင်ငံတွင်းကပြဿနာအများစုရဲ့အရင်းခံကြားစစ်တပ်ကြောင့်ဖြစ်နေရတာလို့ဗြိတိန်အခြေစိုက်မြန်မာအရေးလှုပ်ရှားမှုအဖွဲ့ဘာမတ်ကမ်ပိန်းယူကေကဆွဆွဲလိုက်ပြီးတော့စစ်တပ်နဲ့စီးပွားဘက်နိုင်ငံတကာလုပ်ငန်း90နီးပါးကိုနာမည်ပြတ်စရင်တွင်လိုက်ပါတယ်စစ်တပ်အနေနဲ့လက်နက်တွေရသွားစေမယ်ငွေကြေးအကျိုးအမြတ်တွေထွက်စေမယ်အခြေအနေမျိုးကိုတားဆီးနိုင်မှုအခုလိုလုပ်ရတာလို့လည်းပြောဆ ယ်လို့ဘာမာကမ်ပိန်း UK အဖွဲ့ကြီးကပြောဆိုလိုက်ပြီးစစ်တပ်နဲ့စီးပွားဘက်ကုမ္ပဏီတွေနောက်နိုင်ငံတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေထဲကကုမ္ပဏီ49ခုကိုနာမည်ပြည့်ဒက်ဒီလစ်စင်မှထည့်သွင်းလိုက်ပါတယ်။ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူးမတ်ခ်ဖာမနာကအခုလိုပြောပါတယ
်။ So Burma Campaign UK is publishing this new dirty listToday to put pressure on companies
မနက်ကနေကလူပွေချူပမှုတွေနဲ့ဆက်နွယ်တဲ့လုပ်ငန်းတွေစစ်တပ်နဲ့အလုပ်တွဲလုပ်နေတဲ့ကုမ္ပဏီတွေကိုဖိအားပေးဖို့ဘာမကမ်ပိန်းကနာမည်ပြည့်စင်းကိုပြုစုထုတ်ပြန်လိုက်တာပါကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံထဲမှာအလုပ်မလုပ်ရဘူးလို့ကျွန်တော်တို့မဆိုလိုပါဘူးကျွန်တော်တို့ပြောတာကစစ်တပ်နဲ့စီးပွားရေးအလုပ်မလုပ်သင့်ဘူးဆိုတာပဲဖြစ်ပါတယ်ဘာကြောင့်လဲဆိုတော့နိုင်ငံတွေကပြဿနာတော်တော်များများအတွက်စစ်တပ်မှာတာဝန်ရှိနေတဲ့အတွက်ပ
ါ Dirty List နာမည်ပြည့်စင်းတဲ့မှာတော့တရုတ်ရုရှားဗြိတိန်ပြင်သစ်Norway, Japan, Ukraine, American ပြည်ထောင်စု, Thailand, Vietnam နိုင်ငံတို့ကကုမ္ပဏီတွေပါဝင်ကြပါတယ်။နိုင်ငံတကာငွေလွှဲလုပ်ငန်းကြီးဖြစ်တဲ့ Western Union, Tata ကုမ္ပဏီ, Toshiba နဲ့ Facebook ကုမ္ပဏီတို့လည်းပါပါတယ်။နောက်မြန်မာစစ်တပ်ပိုင်ဆိုင်မှုပါတဲ့ Mitel လုပ်ငန်းကြီးအတွေ့ဝန်ဆောင်မှုပေးနေတဲ့ Belgian နည်းပညာကုမ္ပဏီ NewTek ကတော့သူတို့ကိုနာမည်ပြည့်စီးရင်သွင်းရင်တရားစွဲမယ်လို့ပြောဆိုတဲ့အကြောင်းလဲဘာမာကမ်ပိန်း UK ရဲ့ကြီးညာချက်မှာဖော်ပြပါတယ်။ဘာမာကမ်ပိန်း UK ဘက်ကတော့မြန်မာနိုင်ငံမှာစီးပွားရေးမလုပ်ဖို့တိုက်တွန်းနေတာမဟုတ်ဘဲစစ်တပ်နဲ့စီးပွားရေးမလုပ်ဖို့သာဖြစ်တယ်လို့ပြောပါတယ
်။ Yes, so we are hoping that as well as maybe stopping some companies from doing business with the military,So which makes money for the military
ကျွန်တော်အနေနဲ့မျှော်လင့်ထားတယ်လို့ပဲစစ်တပ်ကိုငွေရမယ်စစ်တပ်နဲ့စီးပွားရေးလုပ်နေတဲ့ကုမ္ပဏီတချို့အနေနဲ့ဆက်ပြီးအလုပ်မလုပ်ကြဘူးပါဒါဖြင့်နိုင်ငံတကာမှာလည်းစစ်တပ်ပေါ်မှာပို့ပြီးတော့အာရုံစိုက်လာစေချင်ပါတယ်မြန်မာပြည်ရဲ့အဖြစ်အပျက်မှာဒေါ်ဆာစုကြည်ကိုပဲအဓိကဖြစ်တင်ဝေဖန်နေကြတာပါနိုင်ငံတွေကပြဿနာအများစုအတွက်စစ်တပ်ပေါ်မှာပို့ပြီးတော့အာရုံစိုက်လာအောင်ကျွန်တော်တို့ကလိုလားပါတယ်အချင်းချင်းနဲ့ရခိုင်ပြည်နယ်တို့ကအရသားတွေကိုတက်ခတ်နေတာစစ်တပ်ပါစစ်တပ်ရဲ့ငင်းငယ်လုပ်ငန်းစဉ်ကိုဟန်တာဖြစ်စေတဲ့လွတ်တော်တွေကနေအခြေခံဥပဒေဆိုင်ရာဒီမိုကရေစီပြည့်ဝင်ပြောင်းလဲရေးတွေကိုတားဆီးဖို့စစ်တပ်ကလွတ်တော်အမတ်တွေထားပြီးစောင့်နေရရှိပါတယ်။နိုင်ငံတွေကပြဿနာအများကြီးစစ်တပ်ကြောက်ပါဆိုတော့နိုင်ငံတကာတိုင်ဝမ်ကပို့ပြီးတော့လဲအာယုံဆိုင်စေချင်ပါတယ်
။မြန်မာစစ်တပ်ကိုလက်နက်ငွေကြေးရရှိမှုရော့ချသွားအောင်ဘာမာကမ်ပိန်း UK ကရည်မှန်းဆောင်ရွက်တာဖြစ်ပြီးတိုးတက်မှုတချို့ရှိတယ်လို့လဲညွှန်ကြားရေးမှူးမတ်ဖာမနာကပြောပါတယ်။
We have been in discussions with some companies that we said we were going to put on the dirty list and now they some companies are
ကျွန်တော်နာမည်ပြည့်စင်းသွင်းမဲ့အရေးနဲ့ပတ်သက်လို့ဆွေးနွေးရမှာတော့ကုမ္ပဏီတချို့ကသူတို့လူရဲတွေကိုပြန်ပြီးတုံ့တက်တာလည်းရှိပါတယ်စစ်တပ်အတွက်လက်နက်တွေတင်သွင်းနေတဲ့ကုမ္ပဏီတခုကတော့ဒီလုပ်ငန်းကိုရပ်လိုက်ကြပါပြီသူတို့ဘက်ကပါဝင်ပတ်သက်မှုမရှိတော့ရင်စစ်တပ်နဲ့မပတ်သက်တော့ဘူးဆိုရင်သဘောတူရင်ကျွန်တော်တို့ဘက်ကလည်းနာမည်ပြည့်စင်းနေမှာမထည့်တော့ပါဘူးဒီကုမ္ပဏီရဲ့နာမည်ကိုတော့ကျွန်တော်တို့ကထုတ်ပြန်မထားပါဘူး။ဒါပေမဲ့လည်းဒီကုမ္ပဏီကစစ်တပ်ကိုလက်နက်တင်သွင်းနေတာတွေအခုတော့ဆက်မလုပ်တော့ပါဘူး
။စစ်တပ်ပိုင်းနဲ့စစ်တပ်ထိန်းချုပ်ထားတဲ့ကုမ္ပဏီတွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုမလုပ်ဘဲအလုပ်တွေဆက်ပြီးလုပ်နိုင်အောင်ဥရောပသမ္မတအပါအဝင်နိုင်ငံတကာဘက်ကခွင့်ပြုထားတဲ့အချိန်မှာပဲစစ်တပ်နဲ့စီးပွားဘက်ကုမ္ပဏီတွေကိုအခုလိုနာမည်ပြည့်စင်းသွင်းပြီးစစ်တပ်နဲ့စီးပွားရေးမလုပ်ဖို့PR ပြနိုင်ရေးဘာမာကမ်ပိန်း UK ကမျှော်လင့်ထားတာဖြစ်ပါတယ်ရှင်